ကိုပြည်သူတွေအပေါ်မှာကိုပြန်ပြီးတော့အကြမ်းဖက်နေတဲ့မြန်မာနဲ့အီရန်အစိုးရတွေအပေါ်ဖိအားပေးဖို့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကကြာသာပတေးနေ့မှာသဘောတူညီမှုရရှိခဲ့ပါတယ်။လူ့အခွင့်အရေးချိုးဖောက်ဖို့ဒီစစ်ကောင်စီကဂျက်လီယင်တွေတုံးနေတယ်လို့ယုံကြည်ရင်လီယင်စီတင်ပို့တာတွေကိုမလုပ်ဖို့အဖွဲ့ဝင်48နိုင်ငံပါဝင်တဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကတညီတညွတ်ထဲသဘောတူခဲ့တာဖြစ်ပါတယ်။ဒါ့အပြင်လက်နက်ခဲယမ်းပြီးကြောင်းနဲ့အခြားစစ်လက်နက်ပစ္စည်းတွေတရားမဝင်လွှဲပြောင်းပေးနေတာတွေရပ်ဆိုင်းကြဖို့ကိုလည်းတိုက်တွန်းထားတာတွေ့ရပါတယ်။စစ်ကောင်စီကိုလီယင်စီမတင်သွင်းဖို့ဒဏ်ခတ်အရေးယူနေတဲ့ကြားကပဲပို့ဆောင်မှုတွေရှိနေကြောင်းမနစ်တုန်းကဆိုရင် VNN ကနေတဆင့်မြန်မာကိုလီယင်စီတင်သွင်းမှုအနည်းဆုံး9ကြိမ်ရှိခဲ့တယ်လို့ Amnesty International လူ့အခွင့်အရေးအဖွဲ့ကြီးကပြောကြပါတယ်။လူ့အခွင့်အရေးကောင်စီအလဲကျတာဝန်ယူထားတဲ့နိုင်ငံဖြစ်တဲ့ VNN ကလည်းအခုကောင်စီရဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ခဲ့တာမရှိပါဘူးခင်ဗျာ။